Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2014ခုနှစ်ဩဂုတ်လ29ရက်တကြနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ဟုတ်ကဲ့ပါကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုနန်းလောင်နဲ့အတူပူရဲတင်ဆက်ပေးမှာပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံတွင်းကရုရှားစစ်စင်ရေးတွေကိုရပ်ပစ်ဖို့နေတိုးကတောင်းဆိုလိုက်တာနောက်ဆီးရီးယားဒုက္ခသည်အရေးအတွက်3သန်းကျော်ရှိသွားပြီဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်တာစတဲ့သတင်းတွေကိုတင်ဆက်ပေးမှာပါမခွန်ညိုလေ
းကောင်းပါပြီရှင်အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလှော်တွေနဲ့ဆက်သွယ်မေးမြန်းချက်တွေမှာတော့မြန်မာနိုင်ငံမှာနေရောင်ခြည်စွမ်းအင်သုံးလျှက်စစ်ထုတ်လုပ်ဖို့အမေရိကန် Caterpillar ကုမ္ပဏီကနေပြီးတော့စတင်ဆောင်ရွက်တော်မယ့်အခြေအနေနဲ့ပတ်သက်လို့စီးပွားရေးဆိုင်ရာလက်ထောက်ဝန်ကြီးကအခုလိုပြောပါတယ
် Caterpillar is one example of what the American brand brings.Only the highest standards of business ethics and professionalism.
မြန်မာနိုင်ငံနဲ့ပြည်သူလူထုအတွက်ပုံမှုကောင်းမွန်တဲ့အနာဂတ်ဖြစ်ထွန်းရေးနည်းလမ်းတွေရှာဖွေနေကြတဲ့အကြောင်းအမေရိကန်စီးပွားရေးဝန်ကြီးရဲ့ပြောပြချက်ကိုထုတ်လွှင့်ပေးဖို့ရှိသလိုအမေရိကန်ယင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုကဒေါ်လာတန်480ယင်းနှီးမြှုပ်နှံပြီးမဂါဝတ်150ထုတ်လုပ်နိုင်တဲ့လျှက်စစ်တအားပေးဆက်ယုံနှီးယုံတိစောက်ဖို့သဘောတူလက်မှတ်ရေးထိုးကြတော့မယ့်အခြေအနေကိုလည်းတစ်ဆက်တည်းပြောပြပေးသွားမှာပါမြန်မာနိုင်ငံကစီးပွားရေးအချက်အချာကြတဲ့ရန်ကုန်မြို့ကိုတိုးချဲ့ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကကြေညာလိုက်တဲ့အတွက်ထွက်ပေါ်လာတဲ့သဘောထားအမြင်အမျိုးမျိုးကိုလည်းစုစည်းတင်ပြပေးသွားဖို့ရှိပါလေရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
ယူကရိန်းရှိဘက်ချမ်းကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်ခဲ့တဲ့တရားမဝင်ဒီစစ်စင်ရေးကိုရပ်ပစ်ဖို့မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတူကတောင်းဆိုလိုက်ပါတယ်။အခြေအနေဆိုးရွားလာနေတဲ့ယူကရိန်းအရေးဆွေးနွေးဖို့ဘရက်ဆဲမှာဒီကနေ့ကျင်းပခဲ့တဲ့အရေးပေါ်အစည်းအဝေးအပြီးနေတူအကြီးအကဲအန်ဒါစ်ဖော့ခ်ရက်စမန်ဆန်ကအခုလိုပြောဆိုလိုက်တာပါ။ရုရှားတပ်ဖွဲ့ဝင်တွေစစ်လက်နက်ပစ္စည်းတွေဟာယူကရိန်းနိုင်ငံနဲ့တရားမဝင်ဖြတ်ကျော်ဝင်ရောက်ခဲ့တာထင်သာမြင်သာရှိတဲ့အကြောင်းနဲ့ဒါဟာမတော်တဆမှုတစ်ခုမဟုတ်ပဲလာပေါင်းဒန်ဂျာကလေးကယူကရိန်းနိုင်ငံမတည်ငြိမ်ဖြစ်အောင်လှုပ်ဆောင်နေမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းရက်စပန်ဆန်ကပြောဆိုခဲ့တာပါ။ဒါအပြင်ယူကရိန်းနိုင်ငံရဲ့လက်နက်နဲ့ပစ်ခတ်မှုတွေကိုရုရှားကလှုပ်ဆောင်နေတယ်လို့ယူကရိန်းနယ်စပ်နားမှာနောက်ထပ်ဖြစ်လာနိုင်တဲ့စစ်ပွဲတွေအတွက်အစဉ်သင့်ဖြစ်အောင်ရုရှားတပ်ဖွဲ့ဝင်တွေကိုတိုးမြှင့်ချထားတယ်ဆိုပြီးနေတိုးကြီးကပြောပါရတယ်။အမေရိကန်သမ္မတဥဘာမားကလည်းမော်စကိုအနေနဲ့အခုလိုယူကရိန်းအချုပ်အခြာပိုင်နယ်မြေတွေဝင်ရောက်သွားတာဟာရည်ရွယ်ချက်ရှိရှိဥပဒေကိုထပ်မံချိုးဖောက်လိုက်တာဖြစ်တယ်လို့ပြောပါရတယ်။ယူကရိန်းအရေးနဲ့ပတ်သက်လို့ဝါရှင်တန်အနေနဲ့ဥရောပမဟာမိတ်တွေနဲ့အတူယက်တီသွားမှာဖြစ်ပြီးမော်စကိုအနေနဲ့နောက်ထပ်စီးပွားရေးတန်ခတ်မှုတွေကိုရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးပြောကြားသွားပါတယ်
။အမေရိကန်သမ္မတဘာရက်အိုဘားမားကဆီးရီးယားနိုင်ငံကအစ္စလာမစ်စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်ချေမှုန်းဖို့လောလောဆယ်အစီအစဉ်မရှိသေးပေမဲ့အဲ့ဒီစစ်သွေးကြွတွေကိုကင်တွယ်နိုင်ဖို့စနစ်ကျတဲ့အစီအစဉ်တရားရေးဆွဲနေတယ်လို့သတင်းထောက်တွေကိုမနေ့ကအင်ဖြူရောမှာပြောသွားခဲ့ပါတယ်။စစ်သွေးကြွတွေကနောက်ထပ်လူတစ်ယောက်ကိုလူမဆန်တဲ့ကောင်းဖြတ်တတ်တဲ့ဗီဒီယိုခွေထပ်ထွက်လာပြီးတဲ့နောက်မှာဒီလိုပြောဆိုခဲ့တာပါ။အီရတ်နိုင်ငံက IS စစ်သွေးကြွတွေကိုတော့လေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့သမ္မတကဆက်ပြောပါရယ်ဒါပေမဲ့လည်းဆီးရီးယားကစစ်သွေးကြွတွေကိုတိုက်ခိုက်မလားဆိုတာတော့သူကအတိအကျပြောမသွားပါဘူးအစိုးရအရာရှိတွေကတော့ဆီးရီးယားကစစ်သွေးကြွတွေကိုတိုက်ခိုက်မဲ့ဖြစ်နိုင်တဲ့စစ်စင်ရေးအခြေအနေတွေကိုလှိလာသုံးသပ်နေဆဲလို့ဆိုပါရယ်ဆီးရီးယားနိုင်ငံထဲကအစ္စလာမစ်စစ်သွေးကြွတွေအပေါ်ထောက်လှမ်းရေးလေရင်တွေစစ်လို့ဖို့အိုဘားမားကအရင်တစ်ပတ်ကအမိန့်ပေးခဲ့တာပါဒီကနေ့အစောပိုင်းကကောင်းစွတ်တွေဝတ်ထားတဲ့စစ်သွေးကြွ၃ယောက်ကဖမ်းဆီးထားတဲ့ Gardish စစ်သားတစ်ယောက်ကိုကောင်းဖြတ်တတ်တဲ့ဗီဒီယိုဖိုင်တစ်ခုကိုလွှင့်တင်ခဲ့တယ်လို့site ထောက်လိုင်းရင်တက်ကပြောပါရယ်ဒီတလောက်ရက်ကဂါဒစ်ကောင်းဆောင်မတ်ဆော့တ်ဘာဇာနီရဲ့အမေရိကန်တပ်တွေနဲ့ပူးပေါင်းမှုကိုရပ်တန့်လိုက်ဖို့တတိပေးလိုက်တာဖြစ်တယ်လို့အဲ့ဒီတက်ကဆိုပါရယ်စစ်သွေးကြွတွေကလူတက်တဲ့ဗီဒီယိုတွေကိုဆက်တိုက်ထုတ်လွှင့်နေပြီးအဲ့ဒီအထက်မှာအမေရိကန်သတင်းထောက် James Foley ကိုကောင်းဖြတ်တတ်တဲ့ဗီဒီယိုလည်းပါဝင်ပါရယ်အီရတ်အပေါ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုမရက်ရင်တပ်ဖြတ်မှုတွေကိုဆက်လုပ်သွားမယ်လို့ချင်းချောက်လိုက်တာဖြစ်ပါရယ်ဒါပေမဲ့မနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်တနိုင်ငံထက်ရဲ့စစ်အင်အားနဲ့ဒီစစ်သွေးကြွတွေရဲ့ချင်းချောက်မှုကိုကင်တွယ်နိုင်မှာမဟုတ်ပဲဒီကိစ္စကိုဖြေရှင်းနိုင်ဖို့ဒေသတွေနိုင်ငံတွေရဲ့ပူးပေါင်းမှုပါဝင်တယ်လို့သမရကပြောသွားခဲ့ပါရှင်
စီးရီးယားပြည်တွင်းစစ်တမ်းကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြသူပေါင်း3,000ကျော်ရှိတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒါကကနေ့ခေတ်လူသားမျိုးနွယ်စုအပေါ်အကြီးမားဆုံးကပ်ဘေးသင့်မှုကြီးဖြစ်ပါတယ်။တောက်ကြနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာကုလသမဂ္ဂဒုက္ခသည်အေဂျင်စီကစီးရီးယားနိုင်ငံကဆွေးဝါးလာနေတဲ့အခြေအနေတွေကြောင့်ထွက်ပြေးလာသူပေါင်းဟာလွန်ခဲ့တဲ့နှစ်ထဲမှာတသန်းလောက်ရှိတယ်လို့ပြောပါတယ်။ဒီအရေးအတွက်ဟာဒုက္ခသည်အဖြစ်နဲ့မှတ်ပုံတင်မထားတဲ့သူထောင်ပေါင်းများစွာရဲ့စည်ရင်မပါဝင်သေးတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။2011ခုနှစ်မလကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်စီးရီးယားလူဦးရေထက်ဝက်6တန်းခွဲလောက်ဟာသူတို့နေအိမ်တွေကိုဆွန့်ခွာခဲ့ကြရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။အဲဒီထဲကတဝက်လောက်ဟာကလေးတွေဖြစ်ကြပါတယ်။အဲဒီစီးရီးယားဒုက္ခသည်တွေဟာလက်ဘနွန်၊တူရကီနဲ့ဂျော်ဒန်နိုင်ငံတွေကိုထွက်ပြေးလာခဲ့ကြတာပါ။ကုလသမဂ္ဂဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးအန်တိုနီယိုဂူတာရက်စ်ကကမ္ဘာကြီးအနေနဲ့ဒီဒုက္ခသည်တွေကိုလက်ခံထားကြတဲ့နိုင်ငံတွေကိုကူညီဖို့ပြက်ကွက်ခဲ့ကြတယ်လို့ပြောပါတယ်။ပြည်ပခါကြောင့်ထွက်ပြေးလာကြတဲ့သူတွေကိုကူညီဖို့ဒီနှစ်ကုန်မတိုင်ခင်ဒေါ်လာ1ဘီလီယံလောက်လိုအပ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်
။အိုက်စလန်နိုင်ငံမိုးလေဝသဌာနကနိုင်ငံရဲ့အကြီးဆုံးမိတောင်ဘာဒဘန်ဂါရဲ့ပောက်ကွဲနိုင်မှုအဆင့်ကိုအနည်းရောအမြင့်ဆုံးအဆင့်အဖြစ်ဒီကနေ့မှပဲသတ်မှတ်လိုက်ပါရယ်ဒီသတ်မှတ်ချက်ကိုဒီမိတောင်ကြီးစီကပောက်ကွဲမှုအနည်းငယ်ဖြစ်ပြီးနောက်တနေ့မှကြေညာလိုက်တာပါမိတောင်တဝိုက်ကလေကြောင်းပြန်တန်းရေးလေပိုင်းနဲ့ကိုလည်းပိတ်ထားလိုက်ပါရယ်မိတောင်ပောက်ကွဲတဲ့စီကပြန်မုံတွေပြန့်လွင့်လာတာမျိုးတော့မရှိသေးဘူးလို့အစိုးရအရာရှိတွေကထုတ်ပြန်ပါရယ်2011ခုနှစ်တုန်းကအိုက်စလန်နိုင်ငံရဲ့မြို့တော်ရေဂျက်ဖက်စ်အနားကကီလိုမီတာ100ကျော်လောက်မှာမိတောင်တစ်ခုပောက်ကွဲပြီးပြန်မုံတွေပိတ်နေတာကြောင့်ဥရောပကိုပြန်တက်တဲ့လေကြောင်းလိုင်းအတော်များများကို6ရက်ကြာပိတ်ထားခဲ့ရပါတယ်။ဒီအတွက်ကြောင့်ခရီးသည်ပေါင်း7တန်းလောက်ခရီးနှောင့်နေခဲ့ရပြီးအမေရိကန်ဒေါ်လာ1.3ဘီလီယံဆုံးရှုံးခဲ့ရပါတယ်။ပြီးခဲ့တဲ့တစ်ပတ်ကမိသောင်ပောက်ကွယ်နိုင်မှုအဆင့်ကိုလိမ္မော်ရောင်အဆင့်၄အဖြစ်သတ်မှတ်ခဲ့ပြီးနောက်တစ်နေ့မှအဲ့ဒီအဆင့်ကိုပြန်ရုပ်သိမ်းခဲ့တာပါ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာခရစ်ကက်အာဇာဒမဘဝကနေနိုင်ငံရေးသမားဖြစ်လာခဲ့တဲ့အင်မရန်ခန်နဲ့သဘောထားတင်မာတဲ့ဘာသာရေးခေါင်းဆောင်တဟီဦးကဒရီတို့ဟာစစ်ဖက်အကြီးအကဲပူဇော်ကြီးရဟီးရှရစ်နဲ့ဒီကနေ့တွေ့ဆုံပြီးနိုင်ငံရေးအကြက်တဲဖြစ်ရှင်ရေးမှာဂျာဝင်စစ်ဆက်ညှိနှိုင်းသူနဲ့အာမခန်ချက်ပေးသူအဖြစ်ပူဇော်ကြီးကိုလက်ခံလိုက်ကြပါတယ
်မန်အာရမီချီဖ်ကိုကမ်အော်ပါဘ်ဖောဂျ်ကဘတ်တော်အင်စတီတျူရှင်
ဒီချက်တဲကိုဖြစ်ရှိငင်းရတဲ့အဖြစ်တစ်ခုရှာဖို့အတွက်လှုပ်ဆောင်တဲ့စစ်ဖက်ကြီးကဲတဲ့စစ်ဖက်အဖွဲ့အစည်းကိုကျွန်တော်ကျေးဇူးတင်စကားဆိုပါရယ်ပါကစ္စတန်တမိုင်းမှာလူလူနဲ့အစိုးရတို့ထိတ်တိုက်တွေ့တဲ့အခါပါကစ္စတန်စစ်တပ်ကဂျာဝင်စစ်ဆက်သူနဲ့အာမခန်ချက်ပေးသူအဖြစ်လှုပ်ဆောင်ပေးတာမျိုးရှိဘူးတယ်လို့ကျွန်တော်မမှတ်မိပါဘူးဆိုပြီးဘာသာရေးကောင်းဆောင်တဟီဦးကော်ဒရီကဦးဒူဘာသာစကားနဲ့ပြောဆိုသွားတာဖြစ်ပါတယ်အတိုက်ခံဆန္ဒပြသူတွေဟာဝင်းကြီးချုပ်နဝက်ရှရစ်နှုတ်ထွက်ပေးဖို့မြို့တော်မှာတပိတ်စခန်းဖွင့်ပြီးတောင်းဆိုလာတာဟာသတင်းနှစ်ပတ်ကျော်နေပါပြီ
ဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပနေတဲ့အစည်းအဝေးတစ်ခုမှာဂျပန်ကာကွယ်ရေးဝန်ကြီးအီဒူနိုရီအိုဒိုဒီရာကနောက်နှစ်ကာကွယ်ရေးအသုံးစရအတွက်ဘယ်တော့မှမတောင်းခဲ့ဘူးတဲ့အများဆုံးငွေကြေးပမာဏကိုတင်းသွင်းတောင်းဆိုလိုက်ပါရယ်ဂျပန်ရ5ထရီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင်48ဘီလီယံကိုတောင်းဆိုလိုက်တာပါဒါကအရင်နှစ်ကကာကွယ်ရေးအသုံးစရထက် 3.5 ရာခိုင်နှုန်းတိုးလာတဲ့တဘောပါဒီအပြင်ဂျပန်နိုင်ငံအစွန်ဖျားဒေသတွေနဲ့ကျူးစုတွေရဲ့ကာကွယ်ရေးမြင့်တင်နိုင်ဖို့အတွက်လူမပါတဲ့ drone လေယာဉ်တွေကြီးတက်ရေးတက်ကာကွယ်ရေးစနစ်တွေအပြင် F-35တိုက်ခတ်ရေးလေယာဉ်တွေကိုဝယ်ယူရေးကိုလည်းတင်ပြသွားပါရယ်ဒီဘတ်ဂျက်အစည်းအဝေးမှာကာကွယ်ရေးဝန်ကြီးပြောသွားတာကတော့ဒီအသုံးစရိတ်တွေကဂျပန်ရဲ့အရေးလေးပိုင်းနဲ့ဂျပန်ကျူးစုတွေကိုကာကွယ်နိုင်ဖို့အပြင်တဘာဝဘေးအန္တရာယ်အတွက်အသုံးပြန်ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့သူကပြောသွားခဲ့ပါရယ
်တောင်ကိုရီးယားမှာကျင်းပမယ့်အာရှအားကစားပွဲတော်ကိုအားကစားပွဲတွေမှာကတ်ခွန်အပီးတဲ့အမျိုးသမီး Cheers Leader အဖွဲ့ကိုဆီလွတ်တော့မှာမဟုတ်ဘူးလို့မြောက်ကိုရီးယားကဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့နှစ်ကမြောက်ကိုရီးယားကနေတောင်ကိုရီးယားကိုသွားတဲ့ဒီအမျိုးသမီးငယ်တွေကိုတောင်ကိုရီးယားအမျိုးသားတွေကအယူမှုဆွဲလန်းခဲ့ကြတာပါမြောက်ကိုရီးယားအားကစားသမားတွေထက်ဒီကခုံအပီးတဲ့ Cheers Leader အမျိုးသမီးတွေအပေါ်ပိုးပြီးတော့လဲအပီးခဲ့တဲ့အတွက်ကြောင့်ဖြစ်ပါတယ်နိုင်ငံခြားတင်မာမှုတွေကိုပြေရောဖို့ဆောင်ရွက်တဲ့အနေနဲ့အားကစားသမားတွေကအဖွဲ့ဝင်350လောက်ပါတဲ့ Cheers Leader အဖွဲ့ကိုပါမြောက်ကိုရီးယားဘက်ကဆီလွတ် ောချင်တာပါ။ဒါပေမဲ့ပြီးခဲ့တဲ့လကဆွေးနွေးပွဲတွေမှာတောင်ကိုရီးယားကိုဆေလုံးမဲ့မြောက်ကိုရီးယားအဖွဲ့ဝင်အရေးအတွက် Cheers Leader အဖွဲ့ဝင်တွေအတွက်ကုန်ကြစရိတ်မြောက်ကိုရီးယားအရွယ်အစားနဲ့ပတ်သက်ပြီးတောင်ကိုရီးယားဘက်နဲ့အပြေရှာမရဖြစ်ခဲ့တာကြောင့်မြောက်ကိုရီးယားဘက်ကဒီ Cheers Leader အဖွဲ့တွေကိုဆေလွတ်တော့မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။အရှုံးတွေနဲ့ရင်ဆိုင်နေရတဲ့မလေးရှားလေကြောင်းလိုင်းကနေအလုတ်ပေါင်းထောင်ကျော်လျှော့ချမယ်အပြင်၃နှစ်အတွင်းအမြတ်အစွန်ပြန်ရနိုင်ဖို့အတွက်လေကြောင်းပြည့်စွဲတဲ့လိုင်းတွေကိုလျှော့ချပြီးအမှုဆောင်အရာရှိချုပ်အသစ်ကိုလည်းခန့်ထားမယ်လို့သိရပါတယ်ရှင်။
နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။အခုညနေခင်းစက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးနိုင်ငံခြားကုမ္ပဏီကြီးတွေရဲ့ယင်းဒီမြှုပ်နှံမှုတွေကထူးချွန်ထက်မြက်တဲ့မြန်မာလူငယ်မျိုးဆက်သစ်တွေစီကိုအခွင့်အလမ်းတွေလှည့်ပြောင်းပေးနိုင်တော့မလားဆိုတာကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာအရင်တုန်းကလက်တဆုပ်စာလူဒန်းစားကလက်ဝကြီးအုပ်ခဲ့တဲ့အခွင့်အလမ်းနဲ့တာယာဝပြောမှုတွေကိုထူးချွန်ထက်မြက်တဲ့ကိုပိုင်ရည်ချင်းရှိတဲ့မျိုးဆက်သစ်လူငယ်တွေစီလွှဲပြောင်းပေးဖို့ကတ်တပီလာလိုအမေရိကန်ကုမ္ပဏီကြီးတွေကလစ်ကျင့်ပြိုးထောင်ပေးနေပါပြီလို့အမေရိကန်စီးပွားရေးနဲ့လုပ်ငန်းစီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကတ်တပီလာ၊ Coca-Cola စတဲ့အမေရိကန်ကုမ္ပဏီကြီးတွေကမြန်မာနိုင်ငံမှာထောက်2012ခုနှစ်တစ်နှစ်ထဲမှာပဲဒေါ်လာတန်း1000ဘူးယင်းနှိမ့်နိုင်ခဲ့ကြတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Ripkin ကပြောပါတယ်။ရန်ကုန်တိုင်းဒေသကြီးတာကေတမြို့နယ်မှာရှိတဲ့ခတ္တပီလာရဲ့တဦးတည်းကိုယ်စားလှယ်ရွှေမြမာထွန်ဆက်ကုမ္ပဏီအလုပ်တင်နှံကြောင်းကိုလေ့လာရင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောခဲ့တာပါ။အပြည့်စုံကိုတော့ရန်ကုန်ရုံးခွဲကနေဒေါခင်စိုးဝင်းကတင်ပြပေးထားပါတယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Charles Ripkin ဟာမြန်မာမျိုးဆက်သစ်လူငယ်တွေစွမ်းဆောင်ရည်မြန်မာရေးအတွက်အမေရိကန်ကကူညီနေတဲ့အထက်မှာကဘာကျော်စည်ရန်နေရာကြီးများထုတ်လုပ်တဲ့ Caterpillar ကုမ္ပဏီကိုနမူနာအဖြစ်ဂုဏ်ယူစွာပြောဆိုလိုက်ပါတယ
်။ Caterpillar is one example of what the American brand brings. Only the highest standards of business ethics and professionalism, of training,skill development for the people of Myanmar.
Caterpillar ဟာမြန်မာနိုင်ငံတာယာဝပြောရေးအတွက်ကူညီအားပေးနေတဲ့ American company တွေအများကြီးတွေကနမူနာတစ်ခုပဲဖြစ်ပါတယ်။ Ford, General Electric, Gap, Coca-Cola, PepsiCola စတဲ့ company ကြီးတွေကလည်း2012ခုနှစ်မှာ American dollar 612တန်ဘူးမြန်မာစီးပွားရေးကိုပါဝင်အားဖြည့်ပေးခဲ့ကြတာပါ။မနေ့ကပဲ American ACO စွမ်းအင် company က American dollar တန်480ဘူးယင်းနှိမ့်မြှုပ်နှံမှုကျင်ညာလိုက်ပါတယ်။အကျိုးရှိမဲ့လုပ်ငန်းတွေအတွက်2012ခုနှစ်တနှစ်ထဲမှာပဲအမေရိကန်ဒေါ်လာတန်း1000နီးပါးယင်းနှိမ့်မြှုပ်နှံနိုင်ခဲ့ပါတယ်။ General Motors, Chevron, ConocoPhillips ကုမ္ပဏီကြီးတွေကလည်းမြန်မာနိုင်ငံနဲ့ပြည်သူလူထုအတွက်ပုံမှန်ကောင်းမွန်တဲ့အနာဂတ်ဖြစ်ထွန်းရေးနည်းလမ်းတွေရှာဖွေနေကြပါတယ်
။ Caterpillar ကုမ္ပဏီကြီးဟာမြန်မာလူငယ်တွေစွမ်းရည်မြင်မာရေးအတွက်အလုပ်တင်အစီအစဉ်တွေကိုလုပ်ငန်းခွင်ထဲမှာလက်တွေ့ကျကျစီးပူးနိုင်အောင်လေ့ကျင့်သင်တန်းတွေပေးနေတာဖြစ်ပါတယ်။ဒီလုတ်တင်တင်နှံပြီးသွားတဲ့အခါမှာလေကက်တာပီလာကုမ္ပဏီမှာအလုပ်ပြန်ဝင်စရာမလိုပဲတခြားအခွင့်အလမ်းကောင်းတွေရှိတဲ့လုပ်ငန်းတွေမှာလွတ်လပ်စွာသွားပြီးအလုပ်လုပ်နိုင်ကြတာဖြစ်လို့အကျိုးရှိလိမ့်မယ်လို့ယုံကြည်တဲ့အကြောင်းလက်ထောက်ဝန်ကြီး Ripkin ကထောက်ပြပါတယ
် Speaks to your commitment and America's commitment and Caterpillar's commitment to growing the capacity here in Myanmar and that's the kind of thing that we emphasize American companies are quite good
မြန်မာလူငယ်တွေစွမ်းရည်မြင်မာဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကက်တာပလာကုမ္ပဏီတို့ကတာဝန်ကိုယ်စီယူနေကြပါပြီ။ဒီလိုတာဝန်ယူတာမျိုးကိုကျွန်တော်တို့ကအထူးအလေးထားဆောင်ရွက်နေတာပါ။အမေရိကန်ကော်ပိုရေးရှင်းကြီးတွေဟာလူမှုရေးတာဝန်သိမှုမှာအလွန်ထက်မြက်ကြပါလေ။ဒါတွေမကပါဘူးဒီမြန်မာနိုင်ငံမှာဆိုရင်အခုလိုလေ့ကျင့်သင်တန်းတွေပေးတာပညာသင်ပေးတာတွေကိုဂုဏ်ယူစွာနဲ့ပံ့ပိုးနေပါပြီ။ဒီနိုင်ငံမှာနှစ်တော်ကြာလက်တဆုပ်စာလူစုရဲ့လက်ထဲမှာပဲအခွင့်အလမ်းတွေနဲ့တာယာဝပြောမှုတွေကိုလက်ဝကြီးအုပ်ခဲ့ကြတာဖြစ်ပါလေ။အခုတော့ထက်မြက်တဲ့မျိုးဆက်သစ်လူငယ်တွေကိုတွေ့နေရပါပြီ။သူတို့တွေပညာရေးအခွင့်အလမ်းတွေကိုဒီလိုသင်တန်းတွေကနေအခွင့်ကောင်းယူပြီးလေ့လာစီးပူးနိုင်ကြပါပြီ
။ American Caterpillar Company ကြီးရဲ့မြန်မာပြည်ဆိုင်ရာတဦးတည်းကိုယ်စားလှယ်မြန်ရွှေပြည် Tractor Limited ရဲ့ဥက္ကဋ္ဌဦးခင်မောင်ဝင်းကလည်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကာလမှာတာဝန်သိယင်းနှိမ့်နှံမှုအကောင့်ထဲဖော်ရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုသုံးသပ်လိုက်ပါတယ်။
American company ရဲ့ပူးပေါင်းဆောင်ရွက်ရတဲ့ဆိုတဲ့ဥစားကျွန်တော်တို့အထူးသဖြင့် Caterpillar အနေနဲ့ပေါ့နော်ကျွန်တော်တို့ရဲ့ corporate values ပေါ့ကျွန်တော်တို့ရဲ့ယုံကြည်တဲ့ဥစားနောက်တစ်ခါတာဝန်သိတတ်တဲ့ဥစားပေါ့ကျွန်တော်ပြောသလို deep sense of responsibility အလုပ်ဆိုတာစီးပွားရေးအမြောင်လုပ်လို့ရခင်ဒါမလို့ကိုမြတ်တယ်ဆိုပြီးတော့လှုပ်ချင်တိုင်းလှုပ်သွားလို့မရဘူးလေကျွန်တော်တို့ဟိုပြည်သူတွေကိုဘယ်လိုပြန်ပေးနိုင်ရမလဲ ကိုလုတ်တဲ့အလုတ်ကလည်းကိုယ့်ရဲ့ပစ္စည်းတွေကလည်းထိထိရောက်ပေးနေရမယ်ဒါမှမဟုတ်ကျွန်တော်အများအားပြောပါတယ်ကျွန်တော်တို့ကပစ္စည်းတွေကိုရောင်းနေရမှာမဟုတ်ခင်ကျွန်တော်တို့ကအဖြေကိုရှာပေးနေတာကျွန်တော်တို့က solution provider ပေါ့အဲ့တော့အဲ့ဒီလိုမျိုးခံယူပြီးလုတ်တဲ့အတွက်တစ်ခါလေကျရင်အခက်အခဲတွေရှိပါတယ်ဒါမှမဟုတ်ဒီလိုအခက်အခဲမျိုးကနိုင်ငံတိုင်းမှာရှိတာပါပဲအဲ့တော့ကျွန်တော်နိုင်ငံဘာလို့လဲဆိုတော့အပြောင်းလဲတွေသွားနေတဲ့အတွက်အခက်အခဲကပုံများတာပေါ့လေ
နေပြည်တော်မှာကျင်းပတဲ့အာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့တဲ့လက်ထောက်အမေရိကန်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာအာဆီယံစီးပွားရေးကောင်စီနဲ့မြန်မာနိုင်ငံကုန်သွယ်ရေးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကတာဝန်ရှိသူတွေနဲ့ရောအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ American ရဲ့စီးပွားရေးမူဝါဒဟာနိုင်ငံသားရေးမူဝါဒဖြစ်တဲ့ဆိုတဲ့နိုင်ငံသားရေးဝန်ကြီး Kerry ရဲ့အတွေ့အခေါ်ကိုထပ်လောင်းပြောဆိုရင်းကျင်းဝတ်တိုက်ခါနဲ့ညီတဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုအကောင့်ထဲဖော်ရင်းလမ်းမဲ့2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲကိုလည်းအနီးကပ်စောင့်ကြည့်နေတယ်လို့လက်ထောက်ဝန်ကြီး Rifkin ကဆက်ပြောပါတယ
် But I will say we are watching these elections very very closely and as Secretary Kerry said when he was here
မြန်မာနိုင်ငံရဲ့လမ်းမဲ့ရွေးကောက်ပွဲကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေပါတယ်နိုင်ငံသားဝန်ကြီး Kerry ဒီကိုလာတော့ကပြောခဲ့တယ်လို့ပါပဲပွင့်လင်းမြင်သာမှုတရားမျှတမှုနဲ့စနစ်တကျကျင်းပလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်တကယ်ကိုယုံကြည်ကိုးစားထိုက်တဲ့ရွေးကောက်ပွဲအထမြောက်ဖို့မျှော်လင့်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုကအလေးနက်ထားတဲ့ဒီမိုကရေစီတန်ဖိုးလည်းဖြစ်ပါတယ
်။သမ္မတဥဘာမအစိုးရကအာရှနဲ့ပစိဖိတ်ဒေသတခွင်အနီးကပ်ဆက်ဆံရမှာတိုးတက်ကောင်းမွန်စေဖို့အာရှဒေသတဝန်းအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုချိန်ခွဲရှာပြန်လည်နှိမ့်နိုင်ဖို့လှုံ့ဆော်တဲ့အနေနဲ့မြန်မာနိုင်ငံမှာလည်းယင်းနှိမ့်ညံ့မှုနဲ့စီးပွားရေးလုပ်ငန်းတွေကိုအရှိန်မြှင့်ဆောင်ရွက်ဖို့ကြိုးပမ်းတဲ့ခရီးစဉ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများရေးရာဌာနကတာဝန်ရှိသူက VOA ကိုပြောပြထားပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းတင်ပြခဲ့တာပါ။တစ်ဆက်တည်းပါပဲဒီဆိုလာလျှက်စစ်ဓာတ်အပိလုပ်ငန်းအတွက်အမေရိကန်နဲ့မြန်မာနိုင်ငံတို့လက်မှတ်ရေးထိုးကြရတဲ့အခြေအနေကိုလည်းပြောပြသွားပါမယ်။မြန်မာနိုင်ငံမှာအမေရိကန်ယင်းနှိမ့်ညွှန်မှုကုမ္ပဏီတစ်ခုကဒေါ်လာတန်၄၈၀ယင်းနှိမ့်ညွှန်ပြီးမဂါဝတ်150ထုတ်လုပ်နိုင်တဲ့လျှက်စစ်ဓာတ်ပေးစက်ရုံနှစ်ရုံတည်ဆောက်ဖို့သဘောတူလက်မှတ်ရေးထိုးကြတော့မှာပါမြန်မာနိုင်ငံမှာအိမ်သုံးလိုအပ်ချက်သာမကစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ပါလျှက်စစ်စွမ်းအင်လိုအပ်ချက်ကြီးမားလာနေတဲ့အချိန်ဒီစွမ်းအင်လိုအပ်ချက်ကိုဖြည့်တင်းရမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနှဲတဲ့နေရောင်ခြည်သုံးစွမ်းအင်ဟာလျှက်စစ်ထုတ်လုပ်ဖို့နီလန်ကောင်တစ်ခုပါပဲလို့ပညာရှင်တွေကထောက်ပြနေကြတာပါအပြည့်စုံကိုတော့ငင်းချမ်းကတင်ပြပေးထားပါတယ်ရှင
်။အမေရိကန်နိုင်ငံအခြေစိုက် ACO ယင်းနှိမ့်ညွှန်မှုကုမ္ပဏီကဒေါ်လာတန်480တန်နေအောင်ကြီးစွမ်းအင်သုံးလျှက်စစ်ဓာတ်အပိစက်ရုံနှစ်ရုံမန္တလေးတိုင်းအတွင်းမှာထိစောက်မယ်လို့ကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ်။လျှက်စစ်ဝန်ကြီးဌာနနဲ့ပေါင်းပြီးမြင်းညံနဲ့မိထီလာမြို့နယ်တွေမှာ150မဂါဝတ်ထုတ်ပေးနိုင်တဲ့နေအောင်ကြီးသုံးစက်ရုံတွေကိုနှစ်30စာချုပ်နဲ့လုပ်မယ်လို့ပြောပါတယ်။ဘသူတွေကဘလို့စောက်မလဲဆိုတာကိုကုမ္ပဏီရဲ့ဒုဥက္ကဋ္ဌChris Kronogavich ကအခုလိုဖြေပါတယ
် So Commonwealth Energy looks to develop, operate and maintain all of their renewable projects. Commonwealth focuses as an independent power producer.
ကွန်ဘိုကွန်မနီဟာ renewable energy လို့ခေါ်တဲ့ပြည့်ပြည့်မြဲစွမ်းအင် project ကိုတည်ဆောက်မှာပါသူတို့ဟာလျှက်စစ်ထုတ်တဲ့တိကျကုမ္ပဏီတစ်ခုဖြစ်ပါတယ်ပြီးသွားရင်တော့သူတို့ကပဲဒီဟာကိုလည်းပတ်လုဆောင်မှာပါ
တဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းပြီးမြန်မာနိုင်ငံရဲ့စွမ်းအင်လိုအပ်ချက်ကိုဖြည့်ပေးနိုင်တဲ့နေအောင်ကြည်သုံးစွမ်းအင်ဆက်ရုံနဲ့ပတ်သက်လို့ American Stony Brook University ကနေအောင်ကြည်သုံးစွမ်းအင်နဲ့ပတ်သက်လို့ဒေါက်တာပွဲရယူခဲ့တဲ့ကိုထေးမင်းလိုင်ကအခုလိုပြောပါတယ်
ဆိုဗမာပြည်နေနဲ့ပေါ့နော်အခုလိုဒါဗမာပြည်ထွက်တက်လာပြီဆိုတော့စွမ်းအင်ရင်းတွေကတော့လိုလာမှာပဲပေါ့စုလောလောဆယ်ဗမာပြည်မှာဒါဒီဗမာပြည်ရဲ့စွမ်းအင်များဆိုတာရေအားလျှက်စစ်ပေါ့နော်ရေအားလျှက်စစ်ကလည်းရနေတယ်ခုနောက်ပိုင်းစွမ်းအင်တွေများလာလို့ရှိရင်ဒူတွေစွမ်းအင်များလာလို့ရှိရင်ထုတ်ရမယ့်နည်းပေါင်းမျိုးမျိုးရှိတယ်ပေါ့အဲ့ဒီမှာမှပြောရမယ်ဆိုရင်ဒီ solar energy ကထုတ်တာတော့ဒါဟိုတဘာဝပတ်ဝန်းကျင်အတွက်လည်းအကောင်းဆုံးပြီးတော့ဒီ night time တိုင်းပြည်နေပါမယ်ဆိုခုလောလောဆယ်ဒီသူတို့ target တွေထားတယ်ပေါ့ဒီ renewable energy ဘလောက်ပါစံကစုစုပေါင်း energy ဘလောက်ကိုရှိရမယ်ဆိုတာ target ပေါ့ဒီ solar farm ကိုလုပ်လိုက်တဲ့အတွက်ဒီပမာပြည့်ရဲ့ဒီ target ကိုလည်းရှင်းစရာရောက်တယ်ပေါ့
ဒီလုပ်ငန်းကိုလုပ်ကိုင်တဲ့နေရာမှာဆောက်လုပ်ရေးနဲ့ပတ်သက်လို့အလုပ်ကိုင်၄00နဲ့အမြဲတမ်းအလုပ်နေရာ100ကိုဖြည့်ဆည်းနိုင်မယ်လို့ ACO အနေနဲ့တွက်ထားပါတယ်မြန်မာလုပ်သားတွေအလုပ်ရနိုင်မှုအခြေအနေနဲ့ပတ်သက်ပြီးကုမ္ပဏီဒုဥက္ကဋ္ဌကအခုလိုပြောပါတယ
် Okay so I'm sure you're aware that you know Myanmar may not have the required skilled people
မြန်မာလို့လည်းတည်ထားတယ်လို့ပါပဲမြန်မာနိုင်ငံမှာလိုအပ်တဲ့ကျွမ်းကျင်သူရှိလို့ရှိရင်ကျွန်တော်တို့ဟာအချိန်အတိုင်းဒါတစ်ခုအထိတော့ဒေသခံတွေကိုကွန်ဘိုနဲ့အတူအလုပ်လုပ်ဖို့လက်ကျင့်ပေးရမှာပါ
မြန်မာနိုင်ငံသားတွေအလုပ်ရရှိမှုနဲ့ပတ်သက်လို့အစိုးရအနေနဲ့စီစဉ်ပေးရမှာဖြစ်တယ်လို့နိုင်ငံသားတွေအနေနဲ့လည်းအရေးချင်းတွေဖြည့်တင်းထားရမယ်လို့ကိုထိမင်းလိုင်ကအခုလိုပြောပါတယ်
project တွေလုပ်တဲ့အချိန်မှာတော့သူတို့အစိုးရကတော့အစိုးရနဲ့ညှိတဲ့အခါမှာပေါ့နော်အစိုးရအနေနဲ့ဒီ project ကိုကိုယ်နိုင်ငံမှာလာဆောက်ဖို့ဒါတဘောတူလိုက်ပြီဆိုရင်တော့သူတို့ဒီညာရောအပြင်ဒီပေါ့နော်ထဲပြောလို့ရှိပါတယ်ငါမင်းရဲ့ဒီအလုပ်သမားဘယ်လောက်ပါစံကဒီနိုင်ငံသားကိုငှားရမယ်ပေါ့ဘယ်လောက်ပါစံကိုတော့ဟို ့ဒီနိုင်ငံသားပညာရှင်ငှားတင်တယ်ပေါ့နော်ဆိုတော့သူတို့ဒီတက်မှတ်ချက်တွေတော့များတော့အထင်တော့ထည့်သွင်းလို့ရှိတယ်ပေါ့ဆိုတော့ဒါပေမဲ့ထည့်သွင်းအစိုးရကပေါ့နော်ကိုထည့်သွင်းသွားပြင်မယ်လေကိုတကယ်ယဉ်ချင်းရှိတဲ့ပုံမှာအင်ဂျင်နီယာတွေဒီအလုပ်သမားတွေရှိဖို့လေလိုတယ်ပေါ့မရှိလို့ရှင်လေဒါဒီ solar farm ကိုအောင်မြင်စွာနဲ့ဒါဆောင်ရွက်နိုင်မှာမဟုတ်ဘူးပေါ့ပြီးတော့ကိုအတိမလို့လို့တွေးချင်ရလို့ရှင်ကိုနိုင်ငံအနေနဲ့နောက်ပိုင်းကိုကလည်းကို solar farm ထောင်ကျင်နေစင်တော့လေဆင်တင်ဖြစ်တယ်ပေါ့
နောက်ပြီးအစိုးရအနေနဲ့ပြည်သူတွေကိုပွင့်ပွင့်လင်းလင်းစာချုပ်ထဲမှာဘာတွေပါတယ်လျှက်စစ်ကိုဘယ်ဈေးနဲ့ရောင်းမလဲဒေသခံတွေအတွက်အကျိုးခံစား권ဘယ်လောက်ရှိသလဲဆိုတာချပြသင့်တယ်လို့ဆက်ပြောပါတယ်
ဆောင်ကြည့်တင်တာပေါ့နော်ဆောင်ကြည့်တင်တာတော့ okay project ကတော့ပြီးပြီဒါပေမဲ့သူတို့ပဲဒီသူတို့အစိုးရနဲ့ပေါ့နော်ဘလို့အစိုးရနဲ့လည်းဒီ project ဆောင်ရတယ်ပွင့်လင်းမြင့်တာမှုရှိဖို့လိုတယ်ပေါ့ဆိုတော့ဒီသူတို့ရင်းမြှုပ်နှံမှုကိုဘလို့ incentive တွေဘလို့ခွင့်ရေးတွေပေးထားတယ်ဒီလာရင်းမြှုပ်နှံတဲ့ community တွေကလည်းဒီ project ကိုဆောင်ရတဲ့အခါမှာပေါ့နော်အခွင့်အရေးဒီအလို့သမားတွေရဲ့ခွင့်ရေးအစားဒီ outreach ခေါ်တာပေါ့အဲဒီ project ရှိတဲ့နေရာမှာရှိတဲ့ဒီပြည်သူလူထုတွေရဲ့အကျိုးကိုဘလို့လုံဆောင်ပေးမယ်စားရတွေရောပုံမှန်ဒီပွင့်လင်းမြင့်သွားဆိုမရှိအောင်လို့ထုတ်ပြန်ပေးဖို့လိုတယ်ပေါ့ပြီးတော့ဒီသူတို့ရတဲ့လက်ရှိကိုပဲနှုံးနဲ့ရောင်းပေးမလဲအဲ့လိုမျိုးပေါ့အချက်လက်တွေကိုတေးသေးချာချာအထောက်ပြန်ပေးဖို့လိုတယ်လို့အဲ့လိုထင်ပါတယ်ပေါ့
မြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့မှုတွေရှော့ချလိုက်တဲ့အချိန်ကစလို့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်လာနေတာပါအခုဒီနေရောင်ကြည်သုံးစွမ်းအင်ဆက်ယုံကတော့ American Company ကရင်းနှီးမြှုပ်နှံမှာဖြစ်ပြီး Cooperation တွေရဲ့တာဝန်သိမှုတာဝန်ခံမှုစတဲ့ American အစိုးရကချမှတ်ထားတဲ့စံနှုန်းတွေနဲ့အညီလှုပ်ဆောင်ခြင်းရှိမရှိကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြပြခဲ့တာပါရှင်အခုတခါတော့ရန်ကုန်မြို့ကိုတိုချဲ့မဲ့အစီအစဉ်ဘက်ကိုလည်းအလှည့်ပေးကြပါတယ်မြန်မာနိုင်ငံကစီးပွားရေးအချက်အချာကြတဲ့ရန်ကုန်မြို့ကိုတိုချဲ့ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကကြေညာလိုက်တဲ့အတွက်အခြေတင်ဖြစ်စရာတွေထွက်ပေါ်လာခဲ့ပါတယ်စီမံကိန်းတစ်ကိုအင်ချမ်းမြေလုပ်ငန်းရှင်တွေပါဝင်စီးပွားရေးအတိုင်းဝိုင်းကြားကကြိုဆိုခဲ့ကြပေမဲ့အကုန်ကြများလွန်းတယ်လို့ဝေဖန်တဲ့သူတွေပွင့်လင်းမြင်သာမှုရှိပါမလားဆိုတဲ့တန်တရားအမြင်နဲ့ကြည်သူတွေလည်းရှိနေတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
ရန်ကုန်မြို့နောက်ဖက်ပန်းလိုက်မြင်းနဲ့တွန်တေးတူမြောင်ကြားလှိုင်မြင့်နဲ့လှိုင်တရာတွန်တေးကာလန်ကြားကမြေက3000ဝင်းကျင်ပေါ်မှာမြို့တစ်တိုးချဲ့မဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းတစ်ပတ်မှာကျင်းပခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးအတွင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုစားမြို့တော်ဝန်ဦးလာမြင့်ကရန်ကုန်တိုင်းလွှတ်တော်အတွင်းအစည်းအဝေးခံပြီးမှပဲဒီစီမံကိန်းကိစ္စဟာအတော်လေးရန်ကုန်မြို့ပေါ်မှာလှုပ်လှုပ်ခက်ခက်ဖြစ်လာခဲ့တာပါရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညိုညိုသိန်းကတော့ကျပ်ငွေဘီလီယံ9000လောက်ကုန်ကျခံသုံးဆွဲမဲ့ဒီစီမံကိန်းကိုအလေးနက်ထားပြီးပြန်ဆန်းစားတင်တယ်လို့ပြောပါတယ်
ပူနေတာတွေတော့ရှိပါတယ်ပေါ့နော်အထူးသဖြင့်ကျမတို့ဒီနေရာဟာပေါ့နော်အာကျမဘာဟုတ်တတိယလဲဆိုတဲ့အခါကျတော့ဒီနေရာကိုအခြေပြုပြီးတော့ပေါ့နော်ကျမတို့ဟိုဒီ1994နဲ့98ကြားထဲမှာပေါ့နော်အာရှနိုင်ငံတချို့ဆိုးဆိုးဝါးကြုံတွေ့ခဲ့ရတဲ့ဟိုပေါ့နော်အဲ financial crisis လေ financial crisis လို့မျိုးဒီနေရာကိုအခြေခံပြီးဖြစ်သွားမှာလို့ကျမအရင်ကဆိုရပါတယ်ပေါ်တော့ဒါကြောင့်မလို့ဒီစီမံကိန်းမှာပါဝင်မဲ့ကုမ္ပဏီများအနေနဲ့ရောနိုင်ငံတော်အစိုးရတာဝန်ရှိပုဂ္ဂိုလ်များအနေနဲ့ရောပညာရှင်တွေအနေနဲ့ရောဒီစီမံကိန်းကိုပြန်လည်သုံးသပ်ကြပါဦးလို့ကျွန်မအနေနဲ့ဟိုပြောချင်ပါတယ်
စီမံကိန်းကိုအစောပိုင်းကာလကမြမစေတနာမြို့တစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲပုံမဲ့ဆိုတဲ့အချက်ပေါ်မှာပွင့်လင်းမြင့်တာမှုမရှိဘူးဆိုပြီးတော့အပြင်းထန်ဝေဖန်မှုတွေလည်းရှိလာတာဖြစ်ပါတယ်ဒီချက်ပေါ်မှာဒေါ်ညိုသင်းကလက်ရှိကျင်းပနေတဲ့လွှတ်တော်အစည်းအဝေးအတွင်းမှာပဲထောက်ပြခဲ့ပြီးချိန်မှာဩဂုတ်လ28ရက်နေ့မှာတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကဒီမျိုးသစ်စီမံကိန်းကိုတည်ဆောက်မဲ့သူတွေကိုပြန်ပြီးတော့တင်တာခေါ်မယ်လို့ကြေညာခဲ့ပါတယ်။လက်ရှိရန်ကုန်မြို့အနေထားရလူနေထူတဲ့မြပြလာတာ၊လုပ်ကိုင်နဲ့စီးပွားရေးလုပ်ငန်းပမာဏကြီးမားလာတာ၊မြေနေရာရှားလို့မြေစည်းခေါင်ခိုက်လာတဲ့စတဲ့အချက်တွေကိုလည်းကြည့်ရင်တော့ရန်ကုန်မြို့သစ်စီမံကိန်းတစ်ခုကလိုအပ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီမျိုးသစ်စီမံကိန်းအကောင့်ထဲပေါ်မဲ့နေရာမှာအစိုးရလိုလားတဲ့ဆိုတဲ့အင်အားအသစ်တွေပေါ်ပေါက်ရေးထက်လုပ်ငန်းရှင်တွေပဲအမျက်ထုတ်သွားမဲ့အနေထားမဖြစ်အောင်တော့ view site ဖို့လိုမယ်လို့မြို့ပြရေးရကြွမ်းကျင်သူလည်းဖြစ်ကိုယ်တိုင်လည်းမြို့ပြအင်ဂျင်နီယာတူဦးဖြစ်တဲ့ဦးတော်စင်ထွန်းကပြောပါတယ
်အဲကုမ္ပဏီတော်တော်များများလားတစ်သေးတွေကလည်း project ရှိရင်အဲငွေလှုပ်ဆက်ဖြစ်တယ်လို့သူကအဲ့လိုမျိုးဖြစ်နေကြတယ်အဲ့တော့တံပိုးနဲ့အင်ယာတံပိုးနဲ့အင်ယာဟလာဒီမျိုးအင်ဒီအင်အင်ကန်နေမြေကြီးတွေကြီးနေတာအင်ကန်နေရှာပါနေတဲ့ဟာကိုဖြည့်ရှင်းမှုအစိုးရကစူးစားတယ်ဆိုပေမဲ့လည်းအစိုးရရဲ့ကြီးရချက်ကအကောင့်ထဲမပေါ်ဘဲနဲ့ပတ်သက်ရှိတဲ့လူတွေပဲထားရှိသွားတယ်ဒီစည်းရည်စည်းရာတွေကဖောင်းပွားမှုအဲ့လိုမျိုးတွေဖြစ်ကုန်တာ
စီမံကိန်းအကောင့်ထဲပေါ်တာကိုရန်ကုန်တိုင်းဒေသကြီးဆွေးရအနေနဲ့အစောပိုင်းကာလတုန်းကလျှို့ဝှက်လုပ်ခဲ့ရတာကနေအများဝေဖန်မှုတွေကြီးထားလာချိန်မှာအခုလိုတင်တာခေါ်ပြီးလုပ်မယ်ဆိုတဲ့အချက်ကိုပြည်ရင်းစီးပွားရေးလုပ်ငန်းရှင်တော်များများကလည်းကြိုးဆိုလာပါတယ်ရင်ကျော်ပိတ်ဆို့မှုတနေ့တခြားဆွေးရလာတဲ့ရန်ကုန်ကိုအခုလိုမြို့ကွက်ခွဲထုတ်မဲ့အရေးကိုကြိုးဆိုတယ်လို့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်ကြီးတူဦးဖြစ်တဲ့ဦးနေဦးကပြောပါတယ
်ကျွန်တော်တို့က support လုပ်တယ်ကဘာကြောင့်လဲဆိုတော့ကျွန်တော်နေနေ support လုပ်တယ်ဘာကြောင့်လဲဆိုတော့ရောင်းမင်းမှဘာကြက်တဲ့ပြဿနာတော့နဲ့ရှင်းလို့မရဘူးအဲ့တော့ကျွန်တော်သဘောထားအညာပေးဆိုတော့မှအဲ့ဒီမျိုးကစောကြီးကပေါ်ပါမှာအဲ့ဘက်က
စီမံကိန်းထဲမှာမြို့ပြအခြေခံအစားအဥတွေအပါအဝင်၆လမ်းသွားလမ်းတွေနဲ့မြေကူးတစား၅ဆင့်ပါမယ်လို့ဆိုထားသလိုလှုပ်ဆောင်ရမယ့်အတိုင်းအတာကလည်းများတဲ့အတွက်ဒီစီမံကိန်းအကောင်အထည်ဖော်လာဖို့ဟာအချိန်နည်းနည်းလောက်ယူဖို့ရှိပြီးတော့ဘလို့မြေတွေအလုပ်ဖြစ်မလဲဆိုတာက2015နှစ်တည်းလောက်မှအဖြစ်ပေါ်မယ်လို့အင်ချမ်းမြေလုပ်ငန်းရှင်အသင်းကအမှုဆောင်တူဦးလည်းဖြစ်မန္တလေးအင်ချမ်းမြေလုပ်ငန်းရဲ့ Managing Director ဦးတန်းဦးကသုံးသပ်ပါတယ်
အင်အားတွေပေါ်လာမဲ့ကိစ္စကဒါဝမ်းမသာလက်ခံမှာပါအရှုပ်ရှင်းကြီးနေနေနေများပေါ်ဖို့ပဲကိုကတော့စုတော့မှာပေါ့ဒါတော့သူသက်ဆိုင်ရာသူ့ကိုလုပ်ကြပါလိမ့်မယ်နော် Residue ဒီပေါ်လာမဲ့ဆိုရင်တော့မှ2015နှစ်လယ်နဲ့2016လောက်ကြာမှဒါကအကောင့်ထဲပေါ်လာမှာပါဒီကွက်ကတော့2015နှစ်လယ်လောက်ဆိုရင်မြေယာမျိုးစားတွေအနာစားခွဲပြီးလို့တိမ့်ပြီးလို့အင်အားကွက်တွေပေါ်ပြီးဆိုတဲ့ဟိုကဒါဈေးကွက်ကတော့တွက်လာမှာပဲလေဈေးကွက်ကြီးဖြစ်လာမှာဘုဒ္ဓလည်းပဲအများသူကနေဖို့အတွက်အင်အားတွေပေါ်ပေါက်ဆိုတာနှစ်နှစ်လောက်တော့ကြာအောင်ပါ
လက်ရှိချိန်မှာတော့မြို့သစ်စီမံရေးအကောင်အထည်ဖွဲ့ရဲ့နေရာမှာမြေအယောင်းဝယ်တွေအလုပ်ဖြစ်တယ်လို့ရန်ကုန်မြို့ရဲ့အိမ်ချမ်းမြေဈေးကွက်စိတ်ဝင်စားမှုအများဆုံးနေရာဟာလေအဲ့ဒီစီမံကိန်းတည်ဆောက်မဲ့နေရာနားမှာဖြစ်နေတယ်လို့မြေရောမြေဝယ်လုပ်နေသူတွေကအတည်ပြုပြောဆိုပါတယ်ခင်ဗ
ျကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြစီရှင်
ရချာဟာမြန်မာနိုင်ငံမှာတောင်သူလယ်သမားအကျိုးဆောင်ရွက်တဲ့သူတွေတောင်သူလယ်သမားတွေတရားတစ်ပေါင်ရင်ဆိုင်ရတာဖမ်းဆီးထောင်ချခံရတာသတင်းတွေမကြာခဏပေါ်ထွက်နေပါတယ်ဆိုတော့သမ္မတဦးသိန်းစင်အစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဟာတောင်သူလယ်သမားတွေရဲ့ဘဝကိုအမှန်တကယ်အကျိုးကျေးဇူးဖြစ်ထွန်းစေရလားဘယ်လိုအကျိုးသက်ရောက်မှုများဖြစ်စေသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသွားရချင်ပါခင်ဗျာပါဝင်ဆွေးနွေးလူသူရေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323192554 fax number 2323192552ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တရရလေးလိုက်မှာပါဝင်ဆွေးနွေးလက်ကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုကျမတို့အတန်းထွင်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရမှာပါ။ပထမပိုင်းနာရီဝက်မှာလှိုင်းလက်မီတာ190လှိုင်းထိုမီတာ24တို့ပြင်လှိုင်းတိုမီတာ25 31 51တို့မှာအစအဆုံးဖမ်းယူနားဆင်နိုင်ကြပါရစေ။အခုညနေပိုင်းစီစဉ်ဆုံးသက်ခင်မှာတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကတလက်ကြီးညာပေးပါဦးမယ်ရှင
်။ယူကရိန်းရှေ့ဘက်ခြမ်းကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်ခဲ့တဲ့တရားမဝင်ဒီစစ်စင်ရေးကိုရပ်ပစ်ဖို့မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ NATO ကတောင်းဆိုလိုက်ပါတယ်။အခြေအနေဆိုးရွားလာနေတဲ့ယူကရိန်းအရေးဆွေးနွေးဖို့ဘရက်ဆဲမှာဒီကနေ့ကျင်းပခဲ့တဲ့အရေးပေါ်အစည်းအဝေးပြီး NATO အကြီးအကဲ Anders Fogh Rasmussen ကအခုလိုပြောဆိုလိုက်တာပါ။အမေရိကန်သမ္မတဘရက်အိုဘားမားဟာစီးရီးယားနိုင်ငံကအစ္စလာမစ်စစ်သွေးကြတွေကိုလေကြောင်းကနေတိုက်ခိုက်ချေမှုန်းဖို့လောလောဆယ်အစီအစဉ်မရှိသေးပေမဲ့အဲ့ဒီစစ်သွေးကြတွေကိုကန်တွယ်နိုင်ဖို့စနစ်ကျတဲ့အစီအစဉ်တရက်ရေးဆွဲနေတယ်လို့သတင်းတောက်တွေကိုမနေ့ကအင်ဗျူရောမှာပြောကြားသွားခဲ့ပါတယ်စီးရီးယားပြည်ရင်းစစ်တမ်းကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြသူပေါင်း3သန်းကျော်ရှိတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒါကနေ့ခေတ်လူသားမျိုးနွယ်စုအပေါ်အကြီးမားဆုံးကပ်ဘေးသင့်မှုကြီးလည်းဖြစ်ပါတယ်။တောက်ကြနေမှာထုတ်ပြန်လိုက်တဲ့ညင်ညာချက်ထဲမှာကုလသမဂ္ဂဒုက္ခသည်အေဂျင်စီကစီးရီးယားနိုင်ငံကဆွေးရလာတဲ့အခြေအနေတွေကြောင့်ထွက်ပြေးလာသူပေါင်းလွန်ခဲ့တဲ့နှစ်ထဲမှာတင်တန်းလောက်ရှိတယ်ဆိုပြီးပြောပါတယ်။ဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပနေတဲ့အစည်းအဝေးမှာဂျပန်ကာကွယ်ရေးဝန်ကြီး Itsunori Onodera ကနောက်နှစ်ကာကွယ်ရေးအသုံးစရအတွက်တိုးမြှင့်တောင်းခံလိုက်ပါတယ်ဂျပန်ယန်5 trillion American dollar 48 billion တောင်းဆိုလိုက်တာပါဒါဟာအရင်နှစ်ကကာကွယ်ရေးအသုံးစရတဲ့3.5ရာခိုင်နှုန်းပိုတိုးလာတာပါအိုင်စလန်နိုင်ငံမိုးလေဝသဌာနကနိုင်ငံရဲ့အကြီးဆုံးမီးတောင်ဘာရာဘန်ဂါရဲ့ပောက်ကွဲနိုင်မှုအဆင့်ကိုအနည်းရောအမြင့်ဆုံးအဆင့်ဖြစ်ဒီကနေ့မှာပဲသတ်မှတ်လိုက်ပါတယ်
နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Kallio ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါတော်တာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.